ရခိုင်ပြည်နယ်အတိုင်းပိုင်းနှစ်ခုကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအဓိကအခြေခံပြဿနာအကြောင်းအရာတွေကိုဖြေရှင်းဖို့လိုအပ်နေကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီကပြောကြားလိုက်ပါတယ်။ဒါ့အပြင်နိုင်ငံသားဖြစ်ခွင့်ဆိုင်ရာကိစ္စကိုလည်းမဟာမင်းကြီးကထည့်သွင်းပြောဆိုသွားပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ဇူလိုင်လ၂ရက်နေ့ကနေ၆ရက်နေ့ထိသွားခဲ့တဲ့မြန်မာနိုင်ငံခီးစင်မှာရခိုင်ပြည်နယ်ကအပိုင်းဝိုင်းနှစ်ခုကြားပဋိပက္ခအခြေအနေနဲ့ပတ်သက်လို့သူကိုယ်တိုင်တွေ့ခဲ့ရတဲ့အခြေအနေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
။ The problem that needs to be solved is how to ensure that
ဒီနေ့အပိုင်းဝိုင်းနှစ်ခုငြင်းငြင်းစွာအတူရှင်တွဲနေထိုင်ဖို့အတွက်အာမခံပေးနိုင်တဲ့ဖြည့်ဆင်းဆောင်ရွက်ပေးရလိုအပ်နေတာပါ။ပြဿနာရဲ့အခြေခံအကြောင်းရင်းကိုမှန်မှန်ကန်ကန်ဖြေရှင်းပေးရမှာဖြစ်ပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ထပ်ပြီးပြောချင်တာကမူဝါဒရေးရာဘိုင်းဆိုင်ရာကိစ္စရဲ့အချို့ဥပမာနိုင်ငံသားဖြစ်ခွင့်လိုမျိုးကိစ္စတွေလိုအပ်လာပါတယ်။အဲ့ဒီကမူစလင်အတိုင်းဝိုင်းမှာနိုင်ငံသားကပြားမရှိကြပါဘူး
။သူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်တွင်အတိုင်းဝိုင်းတစ်ခုကြားရှင်တွဲနေထိုင်ရေးအစီအစဉ်တချို့တွေ့ခဲ့ရတယ်လို့လည်းဖီလစ်ပိုဂရန်ဒီကပြောပါတယ
်။ And from what I have seen from small projectsThat are already
carried out. ရခိုင်ပြည်နယ်စစ်တွေမျိုးကနေရရင်အတ္တမရွှေပြောင်းခံရတဲ့မွတ်စလင်ဒုက္ခသည်စခန်းတချို့ကိုတွားရောက်ကြည့်ရှုခဲ့ပါတယ်မွတ်စလင်ဒုက္ခသည်တွေရဲ့ကျန်းမာရေးပညာရေးအတွက်ကန့်သက်ထံထားရတဲ့အခြေအနေတွေကိုဒုက္ခသည်စခန်းတွင်ရောက်ရှိခြင်းမှာအခုလိုသတင်းတောက်တွေကိုပြောပါမယ်
။ There are many difficulties with access of education for the children after the fifth grade.
အားလုံးတကယ်တော့စခန်းထဲမှာအကြောင်းမရှိတဲ့အတွက်ကလေးတွေဆက်ပြီးပညာသင်ကြားဖို့အခက်အခဲအများကြီးရှိနေပါတယ်။နောက်ပြီးကျန်းမာရေးနဲ့ပတ်သက်လို့အရေးပေါ်ဆေးရုံစည်းကမ်းပြဖို့ပြဿနာတွေရှိနေပါတယ်။လူလတ်စွာသွားလာဖို့ပြဿနာရှိပါတယ်။နောက်ပြီးစကမ်းတွင်းကလူတွေရဲ့နေထိုင်မှုအဆင့်အခြေခံလိုအပ်ချက်တွေလည်းရှိနေပါတယ
်။ဒါ့အပြင်အခုလိုရာသီဥတုဆိုးတဲ့ကာလမှာစကမ်းတွင်းလူနေအိမ်တွေရဲ့အခြေအနေဟာအတော်လေးကိုဆိုးရွားနေတာတွေ့ရကြောင်းဖီလစ်ပိုဂရန်ဒီကပြောပါတယ်။ရခိုင်ပြည်နယ်ခီးစဉ်တွင်စစ်တွေအပြင်ပဋိပက္ခတွေဖြစ်နေတဲ့မောင်းတော်ဒေသကိုတွားရောက်ပြီးဒေသခံမွတ်စလင်အပိုင်းဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်ပြဿနာကိုဖြေရှင်းဖို့လိုအပ်တဲ့အချက်တွေထဲမှာပထမဆုံးအရေးကြီးတဲ့အဆင့်ကကျန်းမာရေးပညာရေးစတဲ့အခြေခံဝန်ဆောင်မှုလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းရည်တည်ရေးအတွက်လွတ်လပ်စွာသွားလာခွင့်ပြုဖို့ဖြစ်တယ်လို့ဖီလစ်ပိုဂရန်ဒီကမြန်မာနိုင်ငံခီးစင်နဲ့ပတ်သက်လို့ဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တောင်းဆန်းစုကြည်ပါဝင်မြန်မာအစိုးရဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံပြီးရခိုင်နဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးရေးကိစ္စဆွေးနွေးခဲ့တယ်လို့လည်းဆိုပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်တွေနေရရင်ပြည်ရေးကိစ္စမှာဒေါက်တာဆန်းစုကြည်ကကြိုဆိုကြောင်းပြောဆိုခဲ့တဲ့အတွက်သူ့အနေနဲ့ဝမ်းသာမိကြောင်းဖီလစ်ပိုဂရန်ဒီကပြောပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေပြန်လာရေးကိစ္စမှာသူတို့ကိုယ်တိုင်ဆုံးဖြတ်ရေးနဲ့အခြေအနေတွေတည်ငြိမ်ဖို့စတဲ့အချက်တွေလိုအပ်တယ်ဆိုတာကုလသမဂ္ဂယုံကြည်ထားကြောင်းသူကဆိုပါတယ်။လက်ရှိထိုင်းနိုင်ငံခီးစဉ်တွင်ထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာနဲ့လည်းတောက်ကြမီကတွေ့ဆုံပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်အရေးဆွေးနွေးခဲ့ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီဟာထိုင်းခီးစဉ်အပြီးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်သတင်းပတ်အတွင်းဆက်လက်ထွက်ခွာမှာဖြစ်ပါရဲ့ရှင်။